ဆွေရနာဒိမှုကိုစန့်ကျင်တဲ့ဆန္ဒပြသပိတ်တွေနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်နဲ့မုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေစတိုက်ဖြစ်ပွားခဲ့ပါတယ်။ဒီပုံပေါက်ကွဲမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေမရှိပေမဲ့အာဏာပိုင်တွေဘက်ကတော့လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတော်ကပေါက်ကွဲမှုတွေနဲ့ဆန္ဒပြပွဲအခြေအနေအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းကမြို့နယ်ချို့နယ်စကိုင်းတိုင်းမုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကြီးမားနိုင်မြို့နယ်တဲမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတချို့ဖြစ်ပွားခဲ့ပြီးတော့နက်စင်လန်ထိတ်မှလည်းပုံတလုံးပေါက်ကွဲခဲ့တယ်လို့ကြီးမားနိုင်မြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပါတယ်။ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသေးဆုံးမှုရှိတယ်လို့အခုချိန်ထိတော့မသိရသေးပါဘူး။ဒါပြင်ဥကျွဲဟိုလမ်းနဲ့ကန္နာလမ်းထိပ်မှာလည်းဒီနေ့မနက်စောပိုင်းကပဲနောက်ထပ်ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတွေအရင်ထက်များနေတာတွေ့ရတယ်လို့လည်းကြီးမားနိုင်ဒေသခံနောက်တဦးကပြောပါတယ်
။ပေါက်ကွဲမှုဖြစ်တဲ့ဥစ္စာအဲ့မနက်3နာရီခွဲအဝင်းကျင်လို့ပြောတယ်။အဲ့ဘုံဝင်းကျင်ပေါ့3နာရီခွဲဝင်းကျင်ပဲ။အဲ့မှာပေါက်သွားတယ်။ဒါပေမဲ့ဘုံက3လုံးမှ1လုံးပဲပေါက်သွားတယ်ပေါ့နော်။အဲ့လိုပေါက်ချင်းပါပဲ။သူတို့ရောက်ချလာတာအထိကိမရှိပါဘူး။အရင်ချင်းချင်းကြဲကြီးတော့မဟုတ်ဘူးပေါ့။ပုံမှန်ထက်ဆိုလို့ရှိရင်တော့များတယ်။များတယ်။လုံးချုပ်ရေးချိန်ကအဲ့လိုပေါ့နော်။တကူဒီအဲ့လမ်းထိပ်ကတော့စစ်ကားတွေဆောက်ထားတာပေါ့နော်။စစ်ကားတွေဆောက်ထားတယ်။အဲ6စီးကျော်တော့တော့ရှိတယ်။များတယ်။50ဟုတ်ကဲ့အဲ့ဝန်ကျွန်တော်ရှိတယ်ဘာလို့ကအသေးလေးပါတယ်ဒဘယ်ကက်လေးလည်းပါတယ်ပေါ့အဲ့လိုလမ်းထိပ်မှာရက်ထားပြီးတော့လမ်းထဲမှာသူတို့ဆင်းဆောင်နေကြတာအဲ့လိုလေအဲ့ဒီအလုံးဘက်မှာကတော့မမီးရတော့ဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုံးဘက်မှာတော့အလုံးကအိမ်တွေကိုအဲ့လိုအဲ့စည်းတွေပုံဝင်စစ်တယ်
ဒါပြင်စမ်းကြောင်းမြို့နယ်ဘိုလန်းဘော်ကအာရှတော်ဝင်ဆေးဦးနားမှာလည်းဒီနေ့မနေ့စောပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်မနေ့တုန်းကတော့ကြီးမားနိုင်ဘူတာကနေထွက်လာတဲ့မြို့ပတ်ရထားပေါ်မှာပါလာတဲ့ရဲတပ်ဖွဲ့ဝင်6ယောက်ဟာပန်းလိုက်လမ်းဘူတာနားမှာပစ်ခတ်ခံရတာကြောင့်4ယောက်သေဆုံးပြီးအဲ့နားတဝိုက်မှာလည်းလုံခြုံရေးတွေကလိုက်လံရှာဖွေတာတွေလုပ်နေတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။အချိန်တည်းမှာပဲဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့မုံရွာမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲမြို့လေကောင်နားကနိုင်စဉ်အနီးမှာပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။
အဲသူတို့ဒီလုံခြုံရေးစပြီးယူထားတဲ့နိုင်စင်နားမှာပုံပေါက်ခွဲတယ်ဗျ။ဟုတ်အဲ့ဒါတော့ကျွန်တော်တို့နဲ့ဒီဆန္ဒပြတဲ့အချိန်နဲ့အတပြိုင်တည်းလူလူမှာဖြစ်တယ်ဗျ။သူတို့ဒီ၈နာရီလောက်မှာပုံပေါက်ခွဲမှုဖြစ်သွားတယ်လို့ကျွန်တော်ကြားရတယ်ဗျ။ဟုတ
်။မုံရွာဆန္ဒပြတပိတ်ခေါင်းဆောင်တူဖြစ်တဲ့ကိုခန့်ဝေဖြူပြောသွားတာဖြစ်ပါတယ်။မုံရွာမှာတော့အခုရပိုင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့အဲ့လိုလုံခြုံရေးတွေတင်းကြပ်ထားတဲ့ကြားမှာပဲဒီနေ့မနေ့စောပိုင်းကတော့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မုံရွာပင်မတပိတ်စစ်ကြောင်းကလူငယ်တရာလောက်ဟာဈေးဟောင်းမှာစုဝေးပြီးတော့စစ်ကောင်စီရဲ့မတရားတဲ့အမိန့်ကိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရွာဆန္ဒပြတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ
်ဒီနေ့မနေ့ပိုင်းတော့လုံခြုံရေးတော်တော်လေးတင်းကျပ်တယ်ဗျ။နေရာနံပြားကိုသူတို့ချထားတယ်ပေါ့။အဲ့ဒီကြားထဲကနေကျွန်တော်တို့ဒီမုံရွာပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာပေါ့။ဟုတ်ဒီစစ်ကောင်စီရဲ့အမိန့်တွေကိုနာခံစရာမလိုနဲ့ကိုရဲ့ကပုံမှန်တိုင်းပဲရှောင်းဝယ်ဖောက်ကားဖို့ပေါ့နော်ကျွန်တော်အဲ့ဒါတိုက်တွန်းတဲ့အနေနဲ့ရောကျွန်တော်ဒီဆန္ဒပြပွဲကိုလုပ်တာဖြစ
်တာ။ဒါပြင်မန္တလေးပခုတ်ကူကလေးစလင်းကြီးတစဲလုံခင်းဖဲခုံဒွေဖအံစတဲ့မြို့တွေမှာလည်းဆရာနာရှင်စန်းကျင်ဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟူသူများဖိဆန်ကြဆိုတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ